ဂျပန်နိုင်ငံနာဂါဆာကီမြို့ပေါ်ဒုတိယကမ္ဘာစစ်အတွင်းကဒီအနုမြူဘုံကျဲချခံခဲ့ရတဲ့နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုဒီအစ္စရေးကိုမဖိတ်တဲ့အတွက်အမေရိကန်အပါအဝင်နိုင်ငံတချို့ကသတ်မှတ်ကြီးတွေမတက်ဘူးလို့ပြောကြားခဲ့ကြပါတယ်။နာဂါဆာကီမြို့မှာမနေ့ဖြန်တောက်ကြနေမှာကျင်းပမဲ့အခမ်းအနားတက်ဖို့အစ္စရေးသတ်မှတ်ကြီးကိုမဖိတ်တာဟာနိုင်ငံရေးကြောင့်ဖြစ်တာမို့ဂျပန်နိုင်ငံဆိုင်ရာအမေရိကန်သတ်အမှတ်ကြီးရမ်အမ်ယောအမေနီယောကအခမ်းအနားကိုတက်မှာမဟုတ်ဘူးလို့အမေရိကန်တန်ယုံကပြောပါတယ်။အမေရိကန်အပြင်တခြားခုနှစ်နိုင်ငံနဲ့ဒီ EU ဥရောပသမဂ္ဂတို့ကတာမတ်ကြီးတွေအစားအငယ်တန်းတပ်တမန်တွေကိုပဲအခမ်းအနားကိုဆယ်လွတ်မယ်လို့ကြေညာခဲ့ကြပေမဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုပြန်မှာမဟုတ်ဘူးလို့နာဂါဆာကီမြို့တော်ဝန်ရှီရိုဆူဇူကီကဒီကနေ့သတင်းတောက်တွေကိုပြောကြားပါတယ်
။ကမ္ဘာ့မှာこれあの政治的な理由による判断ではないということ。
ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးနဲ့လုံးဝမသက်ဆိုင်ပါဘူးအမှုမြုံဘုံတန်ကြောင့်တည်ဆုံးခဲ့ရသူတွေကိုအောက်မေ့တဲ့အခမ်းအနားကိုငြိမ်ငြိမ်ချမ်းချမ်းငြိမ်ငြိမ်သက်သက်နဲ့ကျင်းပသွားနိုင်ဖို့အဓိကထားပြီးဆုံးဖြတ်ခဲ့ရတာဖြစ်ပါတယ်လို့ပြောကြားခဲ့တာပါနာဂါဆာကီမြို့အခမ်းအနားကိုဖိတ်ကြားခြင်းမခံရတာကအစ္စရေးအပြင်ရုရှားနဲ့ဘယ်လာရုစ်နိုင်ငံတို့ပဲရှိပါတယ်အခုလိုအစ္စရေးကိုရုရှားဘယ်လာရုစ်တို့နဲ့တန်းတူထားပြီးမဖိတ်တဲ့အပေါ်စိုးရိမ်နေလို့အမေရိကန်ဗြိတိန်ပြင်သစ်ဂျာမနီအီတလီ EU ဥရောပသမဂ္ဂတန်တမန်တွေကပူးတွဲကြေညာချက်ထုတ်ခဲ့ကြပါတယ်။အင်္ဂါနေ့ကဟီရိုရှိမားမြို့မှာကျင်းပခဲ့တဲ့အထိမ်းအမှတ်အခမ်းအနားတွေကတော့အစ္စရေးသံအမတ်ကြီးကိုဖိတ်ကြားခဲ့ပေမဲ့ပါလက်စတိုင်းကိုယ်စားလှယ်တွေကိုဖိတ်ကြားခြင်းမရှိခဲ့ပါဘူး။အဲဒီအခမ်းအနားကိုအမေရိကန်သံအမတ်ကြီးအမန်နျူအယ်အပါအဝင်ပြည်သက်9000တက်ရောက်ခဲ့ပါတယ်ရှင်။